လွန်ခဲ့တဲ့နှစ်နှစ်ကဖားကတ်မာကြီးထီလို့တေဆုံသွားရတဲ့ကချင်ကျောင်းသူလေးတေဆုံမှုအခုချိန်ထိတရားမျှတတဲ့စီမှုမရသေးတဲ့အပေါ်နိုင်ငံသားအခွင့်အရေးလူအခွင့်အရေးနဲ့အညီတရားမျှတစွာစုံစမ်းစစ်ဆေးပေးဖို့နိုင်ငံတော်နဲ့တာဝန်ရှိသူတွေကိုမိသားစုကတောင်းဆိုလိုက်ပါတယ်။ဒါအပြင်အပြစ်ရှိသူကိုအရေးယူပေးဖို့မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ကိုတိုင်ကြားမှုနဲ့တမရော်ဖက်ကတရားပြန်ဆွဲခံထားရတဲ့ဖားကင်ဖြစ်သူအတွက်မျှတတဲ့တရားစီရင်မှုဆောင်ရွက်ပေးဖို့ကချင်ငင်းချမ်းရဲကိုရက်နဲ့ကချင်ပြည်နယ်အမှန်တရားရှာဖွေရေးကော်မတီကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်ဖက်ကစုံစမ်းမှုလုပ်ဆောင်နေဆဲလို့တုံ့ပြန်ပါတယ်။အပြစ်အစုံကိုမတ်စုမုံကဆက်ပြောပြပါမယ်။
2012ခုနှစ်စက်တင်ဘာလ13ရက်နေ့မှာကချင်ပြည်နယ်ဖားကတ်မြို့နယ်မော်ဝွန်းကချင်နှစ်ချင်းဖျားကျောင်းဒုက္ခသည်စခန်းနဲ့အစိုးရမူလာတန်းလွန်ကျောင်းကြားမှာတိုက်ပွဲဖြစ်ခဲ့တဲ့အတွက်အသက်14နှစ်အရွယ်ကိုရန်ကျောင်းသူမတ်ချာဆိုင်အိမ်တေဆုံးပြီးတော့ဒေသခံတွေဒဏ်ရာအပြင်းထန်ရခဲ့ကြတာပါ။ဒီကိစ္စနဲ့ပတ်သက်လို့မတ်ချာဆိုင်ရဲ့ဖခင်ဖြစ်သူကအမှုမှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးပေးဖို့နဲ့အပြစ်ရှိတဲ့သူတွေကိုအရေးယူပေးဖို့နိုင်ငံတော်သမ္မတအပါအဝင်မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုတောင်းဆိုခဲ့ပါတယ်။ဒီလိုတောင်းဆိုခဲ့တဲ့အပေါ်ဥပဒေရှောင်ကိုတက်မတော်ဘက်ကနေမဟုတ်မမှန်တိုင်ကြားတယ်ဆိုပြီးတော့ပုံမှန်217နဲ့တရားစွဲဆိုခံခဲ့ရပါတယ်။ဒါကြောင့်မိသားစုဘက်ကနိုင်ငံသားခွင့်ရေးချိုးဖောက်ခံရတဲ့အနေအထားပေါ်တရားမျှတစွာစီစဉ်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်လို့ဥပဒေရှောင်က VOA ကိုပြောပါတယ်
။တရားကျွန်တော်တမီးကိုလည်းပြစ်တတ်တယ်တရားပြစ်တတ်မှုကိုနိုင်ငံတော်တမတော်ရှိမှကျွန်တော်ချင်းမှာပေါ်တုဂီရေးဆွေးနွေးပေးရန်ဆွေးမကျွန်တော်စတင်ခဲ့ပါတယ်နောက်တစ်ပတ်လောက်ကြာတဲ့အခါမှာဘောလူ့ခွင့်ရေးကော်မရှင်မှာကျွန်တော်လည်းစုံစမ်းစစ်ဆေးရေးဆွေးနွေးပေးရန်ဆွေးမကျွန်တော်စတင်ခဲ့ပါတယ်ဒီလူ့ခွင့်ရေးကော်မရှင်မှာဒီနေ့စာကျွန်တော်မမမကန်နေတဲ့ရတဲ့ပါတခုမှမရှိဘူးအဲ့ဒီနေ့မှာဖြစ်ဖြစ်တဲ့ဖြစ်ခြင်းအားလုံးကိုကျွန်တော်အမှန်ကိုမှန်တဲ့ကြည့်ပါဖြစ်တဲ့ဒီမှာရေးသားမှာပြင်ပြဖြစ်ခြင်းပါဖြစ်ပါတယ်အဖြစ်ရှိသူကိုရေးချဆွေးနွေးပေးရန်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်စတင်ခဲ့တာပါတမ်တော်နဲ့ကျွန်တော်ကိုမမမကန်လေးလေးတည်တမ်းပါတယ်ဆိုမှကျွန်တော်ကိုရေးယူတာပေါ့လေနော်အဲချုပ်ဖို့ခံရတယ်လို့ပြောရမှာပေါ့
မကြဆိုင်တေဆုံးမှုကိုခိုင်လုံတဲ့အကြောင်းပြဖြေရှင်းချက်မပေးတဲ့အပြင်စုံစမ်းပေးဖို့တောင်းဆိုတဲ့ဖခင်ဖြစ်သူကိုပါတရားစွဲဆိုတဲ့အမှုဟာတရားဥပဒေစိုးမိုးမှုအားနည်းတာကိုပြသရာရောက်တယ်လို့ဥပဒေရှောင်ဘက်ကနေဥပဒေအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဥခွန်တော်ကပြောပါတယ
်။မြန်မာတပ်မတော်ကနေဒီဆုံးမှာတရားလို့တခါတည်းလုတ်ပြီးတော့မှတခါတည်းဥတိုင်းလျှောက်တယ်လျှောက်တဲ့ပုံမှာတရားရုံးကလည်းလက်ခံပြီးတော့ဒီမှုကိုစစ်ဆေးတာကစပြီးတော့မှကျွန်တော်တို့ကတကယ်တော့ဟိုအမှုကတကယ်တော့ဟိုဆွဲလို့ကိုမရတဲ့ရှင်တွေရှိတာပါလေ။တရားဆွဲဖွဲ့စည်းရနေပြီးတော့မှစစ်ဆစ်ပြီးတော့မှလက်ခံတင်တာပေါ့။အခုအဲ့လိုစစ်ဆစ်ပြီးတော့မှလက်ခံတာမရှိဘဲနဲ့မြန်မာတပ်မတော်ကဆွဲတဲ့ပုံမှာသူတို့အနေနဲ့တခါတည်းလက်ခံလိုက်ခြင်းအားဖြင့်ကျွန်တော်တို့စီမှာတော့တရားစီရင်မှုဒီကျောက်ရဆုံးမှုကတော့မေကွန်ထုတ်ပြန်နိုင်ချင်တာပါလေ
။မကြဆိုင်တည်ဆုံးမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူခွင့်ကော်မရှင်ဘက်ကလှုပ်ထုံးလုံနည်းနဲ့အညီစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့ဆိုပေမဲ့အခုလိုမျိုးဖခင်ဖြစ်သူဥပဒေရှောင်တရားစွဲဆိုခံရတဲ့အမှုကိုတော့ကာရီယာကရှင်နဲ့အာရှလူခွင့်ကော်မရှင်ဘက်ကမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုအကြောင်းကြားစာပေးပို့ထားပေမဲ့အခုလိုမျိုးဖြစ်နေတာကိုတရားဝင်မသိရှိရသေးဘူးလို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ဒုဥက္ကဋ္ဌဦးစင်မြန်ကတုံ့ပြန်ပါတယ်
။မကြဆိုင်တေဆုံးတဲ့ကိစ္စကကျွန်တော်စီကိုတိုင်စာရတယ်ကြာသူတေပြီးတလောက်ကြာတော့တိုင်စာရပါတယ်အဲ့တော့ကျွန်တော်တို့ကတော့ဒီတိုင်ကြာတိုင်ကြာချက်ကိုစီစစ်ပြီးတော့တက်စင်ဌာနကနေဆောင်ရွက်ပေးဖို့ကျွန်တော်တို့ရဲ့လုပ်ငန်းစနစ်အရာပြည်တော်စုအစိုးရဖွဲ့ရုံးကိုကျွန်တော်တို့ပို့ခဲ့ပါတယ်သို့တော့ဒီဟာနဲ့ပတ်သက်လို့ကတော့တိုးတက်မှုအခြေအနေတော့ကျွန်တော်တို့ပြန်လည်ပြီးတော့ရရှိခြင်းတော့မရှိပါဘူးအဲ့တော့လူ့ခွင့်ကော်မရှင်ကိုတိုင်လို့ဆိုပြီးတော့ဒီတမရဘက်ကအမှုဝင်ရေးယူတယ်ဆိုတဲ့တင်းကိုတော့ကျွန်တော်တို့ကတရားဝင်မဟုတ်ပဲအင်တာနက်တင်းတွေမှာတော့ရတာရှိပါတယ်အဲ့တော့ဒီတင်းကိုတော့ကျွန်တော်တို့အနေနဲ့တော့အတည်ပြုနိုင်ခဲ့ခြင်းတော့မရှိပါဘူးဗျာဟုတ်ကဲ့အဲ့ဒါပါပဲ
ဆရာအဲ့တော့တကယ်လို့တရားစွဲဆိုခံခဲ့ရတယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒီအပေါ်မှာရောဆရာတို့အနေနဲ့ဗာများဆောင်ရွက်ပေးနိုင်တာရှိပါလဲရှင
့်အဲတရားစွဲဆိုခံရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဥပဒေမှာကတော့တရားရုံးကဆောင်ရွက်နေတဲ့အမှုကိစ္စတွေကိုတော့ကျွန်တော်တို့ကဝင်ရောက်ကင်တွေဆောင်ရွက်ခြင်းမရှိပါဘူးဝင်ရောက်ကင်တွေဆောင်ရွက်လို့ကျွန်တော်တို့မရပါဘူးအဲတော့တရားကြီးလမ်းကြောင်းအရာပဲကြွားယုံပဲရှိပါတယ်လူခွင့်ကော်မရှင်ကိုတိုင်လို့အမှုဖွင့်နေဆိုတာမျိုးကိုတော့ကျွန်တော်တို့လည်းနားမလည်ဘူ
းကချင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားစီရတဲ့မာနေစေအခြေအနေမှာအခုလိုမျိုးဒေသခံပြည်သူတွေရဲ့လူခွင့်ရချိုးပေါက်ခံနေရတဲ့အခြေအနေနဲ့ဆုံးရှုံးနေတာရမှုတွေကိုဖြေရှင်းပေးဖို့အစိုးရနဲ့တက်မတော်မှာတာဝန်ရှိတယ်လို့အမှန်တရားရှာဖွေရေးကော်မတီကဥမ္မောင်းတန်ကပြောပါတယ်
ဒီအမှုကိစ္စတွေနဲ့ပတ်သက်ပြီးကျွန်တော်တို့က ပို့ပြီးတော့သူတမီဘယ်လိုဆုံးရလဲဥစ္စာပေါ့နော်တာဝန်ခံတာဝန်ယူတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဘယ်သူဖြစ်တဲ့ဒီဥစ္စာဒီတေဆုံးမဘယ်သူလေးတာဝန်ရှိတယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့ဖော်ထုတ်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့အစီရင်ခံစာအဲဒီကျွန်တော်ရှာဖွေသူမျက်မြင်သက်သက်ထွက်ဆိုချက်တွေကိုစုစည်းပြီးတော့မှတင်ပြထားတဲ့အစီရင်ခံစာရဲ့အဲလိုမျိုးလုပ်တဲ့အစီအစဉ်လေးပါခင်ဗ
ျဒီဇင်ဘာလ6ရက်နေ့မှာရန်ကုန်မြို့မှာကချင်ပြည်နယ်အမှန်တရားရှာဖွေရေးကော်မတီကချင်ငြိမ်းချမ်းရေးကွန်ရက်တို့ကနေဦးဆောင်ပြီးတော့မကြာဆိုင်အိမ်တည်ဆုံရမှုဖခင်ဥပရံရှောင်းတရားဆွဲဆိုခံရမှုတွေနဲ့ပတ်သက်လို့သူတို့ရဲ့မျက်မြင်သက်သေစုံစမ်းတွေ့ရှိချက်တွေကိုသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးသတင်းထုတ်ပြန်ခဲ့ပါတယ်ရှင်